ိုဗစ်တတိယလိုင်းကိုရင်ဆိုင်နေရတဲ့မြန်မာနိုင်ငံကရန်ကုန်အပြင်တခြားမြို့ကြီးတွေမှာလည်းကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူနဲ့ကိုဗစ်သံသယလူနာတွေအများပြားလာနေပါတယ်။မော်လမြိုင်ပသိမ်တောင်ကြီးစတဲ့မြို့တွေမှာကိုဗစ်လက္ခဏာနဲ့သေဆုံးသူနေ့စဉ်20တဲ့မနည်းရှိနေတယ်လို့မြေပြင်မှာအကူအညီပေးနေကြသူတွေကပြောပါတယ်။တစ်ချိန်တည်းမှာပဲလူနာတွေအလွန်အမင်းလိုအပ်နေတဲ့အောက်ဆီဂျင်ရှားပါနေတဲ့အခြေအနေတွေအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့နန်းလောင်ကပြောပြပါမယ်ခင
်ဗျ။ရန်ကုန်မြို့မှာကိုဗစ်အတည်ပြုလူနာတွေရောကိုဗစ်တန်တဲ့လူနာတွေပါသေဆုံးနေကြလို့တုတ်တန်တွေမှာအလင်းမအောင်မီးတကြိုမပေးနိုင်တဲ့အခြေအနေဖြစ်နေချိန်မှာပဲမြန်မာနိုင်ငံကတခြားမြို့တွေမှာလည်းနေ့စဉ်လူသေဆုံးမှုတွေများပြားနေပါတယ်။မွန်ပြည်နယ်မှာဆိုရင်ကိုဗစ်အတည်ပြုနဲ့တန်တရာလူနာနေ့စဉ်25ရောက်ထပ်မံနေသေဆုံးနေတယ်လို့ပရဟိတလူမှုအကူအညီပေးသူတို့ကပြောပါတယ်။
အခုဆိုကြကြတာကအခုတနေ့တနေ့ဆိုအခု25လောင်းကပုံမှန်လို့ဖြစ်လာတော့။ခင်ဗျားတို့တော့10လောင်းရ14လောင်း13 15လောင်းအခုဆိုလို့ရှိရင်တော့တနေ့တည်းရောက်ရင်တော့25လောင်းလောက်ဒီပုံမှန်ဟိုကြကြတော့နော်အဲ့လိုမျိုးဖြစ်နေတာပေါ့
။မော်လမြိုင်ဆေးရုံကြီးမှာကုသမှုခံယူနေတဲ့ကိုဗစ်အတည်ပြုလူနာ24ဦးနဲ့ရက်ွက်ထဲမှာ2ဦးဇူလိုင်လ19ရက်နေ့မနေ့ကတည့်ရက်တဲ့တွင်26ဦးထိသေဆုံးတဲ့အကြောင်းဒေသခံလူမှုကဲဆယ်ရေးအဖွဲ့ရဲ့ကြေပေးနေတဲ့အစီရင်အရာသိရပါတယ်။ကျမရဲ့ဝန်ကြီးဌာနရဲ့ဇူလိုင်လ19ရက်စီရင်အရာမွန်ပြည်နယ်မှာကိုဗစ်အတည်ပြုလူနာ188ဦးရှိပါတယ်။မော်လမြိုင်မြို့မှာဆိုရင်တမြို့လုံးနီးပါးကိုဗစ်90နဲ့ပုံရတယ်လို့ပရဟိတလူမှုအကူအညီပေးသူတို့ကဆက်ပြောပါတယ်
။အခုကတမြို့လုံးအနှံ့အနေထားပါခင်ဗျ။အိမ်တိုင်းအိမ်တိုင်းမှာကြည်ရမိသားစုမိသားစုတိုင်းမှာအနည်းဆုံးတော့တယောက်နှစ်ယောက်လောက်တော့ဖြစ်နေကြတာရောလက်မစစ်တာနဲ့လက်မကုတာနဲ့ဆေးရုံမတက်တာပါရှိနေ။အကုန်လုံးနီးပါးအခုကျွန်တော်တို့တိသလောက်ဆိုလို့ရှိရင်တော့အားလုံးနီးပါးတမြို့လုံးနီးပါးလောက်ဖြစ်နေကူးဆက်နေရဆိုတော့အားကြောင့်လည်းကျွန်တော်တို့လည်းပြောလို့မတတ်တော့ဘူး။ဦးစက်မှုနှုံကဒီစီရင်စရာအရာတယ်လို့ရှင်တော့လက်စစ်တဲ့စေယုံတက်တဲ့လူလာပဲတို့ကရှိမှာလေ။ဒါပဲအပြင်မှာအဲ့လိုမစစ်လက်မစစ်ပင်နဲ့ကူးဆက်နေတဲ့အကြီးအတွက်တွေလည်းအများကြီးပဲ။ပုံမှန်လည်းပြောကြတယ်ဒီမြို့တမျိုးရဲ့90ရာခိုင်နှုန်းတော့ဒီကိုကူးဆက်တဲ့အနေသားဖြစ်နေတာပေါ့နော
်။ ARD တိုင်းပသိမ်မြို့နယ်ထဲမှာလဲဇူလိုင်လ10ရက်ကနေ16ရက်နေ့အထိတည်ဆုံသူစုစုပေါင်း400ဝန်းကျင်ရှိနေတယ်လို့ဒေသခံပရဟိတအသင်းတွေရဲ့အစည်းအရာသိရပါတယ်။ကျန်းမာရေးဌာနရဲ့ဇူလိုင်လ16ရက်နေ့အစည်းအမဦးကကိုဗစ်အတည်ပြုလူနာ39ဦးထိရှိနေပါတယ်။အခုလိုကူးစက်မှုမြင့်တက်လာရတာဟာကိုဗစ်လူနာတွေနဲ့ထိတွေ့သူတွေမထိန်ချုပ်နေတာကြောင့်ကူးစက်မှုနဲ့သေဆုံးသူပုံမြင့်တက်လာရတာလို့ပသိမ်မြို့ကကိုရိုင်းကိုဗစ်လူနာပြုစုနေသူတို့ကပြောပါတယ်။ကိုဗစ်လူနာပြုစုစောင့်ရှောက်နေသူကိုတိုင်းကလည်းအောက်ဆီဂျင်လေဖြည့်နိုင်ဖို့လိုက်လံရှာဖွေတန်းစီနေရတဲ့အခြေအနေကိုဖြစ်နေတာပါ။
အများစုပေါ့နော်သေဆုံးတဲ့လူအများစုရဲ့၄ဘုံ၃ဘုံကတော့အိမ်မှာပဲဆုံးကြတယ်ခင်ဗျ။အဆင်းအုံသေးကန်းသွားလဲအခုကဟိုအောက်ဆီဂျင်ကိုအိုးနဲ့ကိုလာလို့မှာသူတို့လက်ခံမယ်ဆိုတဲ့အခြေအနေမျိုးဖြစ်နေတဲ့အတွက်အများစုကအိမ်မှာပဲအဲ့လိုဆေးကုနေနေပဲသုံးသွားတိုင်းတွေ့နေရတယ်ခင်ဗျ။ဟုတ်အရင်တော့အမရဲ့အရင်အစိုးရလက်ထက်မှာတော့ကျွန်တော်တို့ဒီ contact person တွေဆိုရင်ဒီ quarantine center ကိုသူတို့အဓိကထားပြီးတော့ကျွန်တော်တို့ခွင့်ဆက်ချက်တယ်လေ။အခုကျတော့ဟိုဘလို့ဖြစ်နေလဲဆိုတော့ဒီလူနာရှင်တွေကိုယ်တိုင်ကအိမ်မှာလူနာတယောက်ရှိပြီဆိုရင်ကြီးစက်တဲ့လူတွေမှတော့များတယ်ဒီအိမ်ကလူနာတွေအောက်ဆီဂျင်တွေလည်းလူထဲမှာတန်းစီနေရတယ်ခင်ဗျ။အော်ဒီတန်းစီရဲ့လူနာရှင်တော်များများလည်းဒါဖိစက်ဒီပဲလေအဲ့လိုကနေမှတစ်ဆင့်ဒီတအားမြင့်တက်လာတယ်လို့ထင်ပါတယ်ခင်ဗျာဟုတ
်ရှမ်းပြည်နယ်တောင်ကြီးမြို့မှာလည်းတရတဲ့တင်အတီးပြူလူနာ142ယောက်ရှိတယ်လို့မြို့မအုပ်ချုပ်ရေးမှူးဦးကြည်တန်းလေးကပြောပါတယ်ကိုဗစ်ရောဂါပိုးရှိမရှိအကန့်အသတ်နဲ့တာစစ်ပေးနိုင်ပြီးတော့တကယ်ထိထိရောက်စစ်ပေးနိုင်မယ်ဆိုရင်ဒီထက်မကအဆမတန်တွေ့နိုင်တယ်လို့လည်းပြောပါတယ်
မနေ့ကတော့142ယောက်ဖြစ်သွားတယ်ကျွန်တော်တို့တောင်ကြီးမှာလေကူးစက်မှုတော့ပုံများနဲ့ဒါတော့ကျွန်တော်တို့ကဟိုအကန့်အသတ်နဲ့ပဲစစ်ပေးရတာဗျာဒီတကယ်တမ်းကဖြည်းဖြည်းအောင်စစ်မယ်ဆိုတော့ဒီထက်လည်းမကအောင်ဖြစ်သွားနိုင်တာပေါ့နော်ဒီနေ့ဆိုရင်ကျွန်တော်တို့ဒီဘက်စိန်ပန်းရက်ွက်တို့မှာဆိုရင်အသက်90ကျော်ဖွားတွေပါသုံးသွားတာတွေရှိတယ်ဗျာသူကရုပ်ပြအောက်ဆီဂျင်ပြပြီးဆုံးတော့ကျွန်တော်တို့ကဘေးအိမ်ကတော့ positive အိမ်ပေါ့ဗျာအဲ့အန္တရာယ်နှိစက်တဲ့အိမ်တွေမှာအဲ့လိုသေဆုံးမှုတွေရှိလာတော့ကျွန်တော်တို့လည်းပုံပြီးစိုးရိမ်လာတာပေါ့
တောင်ကြီးမြို့မှာကိုဗစ်စစ်ပေးနိုင်တဲ့နေရာတစ်ခုရှိပါတယ်။မောကိုဝိပဿနာကွာရန်တင်းစင်တာမှာအခမဲ့စစ်ပေးပါတယ်။ရှမ်းပြည်နယ်အစိုးရရုံးဟောင်းမှာတော့တယောက်ကိုကျပ်12,000လုံးအခကျေးငွေယူပြီးတော့စစ်ပေးနေပါတယ်။ဒီနေ့နေရာစလုံးမှာလည်းလူဦးရေအကန့်အသတ်နဲ့စစ်ပေးနိုင်တယ်လို့ပြောပါတယ်။ကိုဗစ်ကပ်ရောဂါကူးစက်သေဆုံးသူစိုးရင်စရာကောင်းလာအောင်များနေချိန်မှာအာဏာသိမ်းအုပ်ချုပ်နေတဲ့စစ်ကောင်စီအနေနဲ့ရောဂါကူးသထိန်းချုပ်ရေးပိုင်းကိုထိထိရောက်မလုပ်နိုင်ဘူးလို့လက်တွေ့ကူညီနေကြသူတွေကထောက်ပြနေကြပါတယ်။စစ်ကောင်စီကလည်းကျန်းမာရေးဝန်ထမ်းအလုံးအလောက်မရှိဘူးဆိုတာကိုအသေးအမှတ်ပြုပြောကြားထားပါတယ်။